ဖမ်းဆီးခံရိုက်တာတင်းတော်မှုဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုနဲ့ပတ်သက်ပြီးတော့တရားခံဘက်ကအပြစ်ရှိကြောင်းပြတ်တာကိုလိုအပ်တဲ့အချက်လက်တွေဟာလက်ကင်ဖုံးနေရမှရှိနေပေမဲ့ဒါရီဟာရဲကတင်ပြတဲ့အထက်မှာမပါဘူးလို့တရားခံရဲ့ရှိနေကပြောပါတယ်။နိုင်ငံတော်ပြောဝတ်ချက်အဝရီနဲ့အေးအေးယူခံရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုဇွန်လ4ရက်တင်းလာနေ့ကမြောက်ပိုင်းခရိုင်တရားရုံးမှာ23ကြိမ်မြောက်ရုံးထုတ်ခဲ့တာဖြစ်ပါတယ်။အပြစ်စုံကိုဒေါက်တာမျိုးတက်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
နိုင်ငံတော်ဟိဝတ်ချက်အဝရီနဲ့အရေးယူခံရတဲ့ Righteous တင်းတောင်နှုတ်ရဲ့အမှုကိုတနင်္လာနေ့မှာရုံးထုတ်ခဲ့ရမှာဒီဇင်ဘာလ7ရက်နေ့သူတို့ဖမ်းခံခဲ့ရခြင်းရဲတွေတင်းစီသွားခဲ့တဲ့သူတို့ရဲ့ဖုန်းတွေထဲကအချက်လက်တွေကိုအစိုးရရှေ့နေပြီးတရားရုံးတော်မှာတင်ပြခဲ့တာဖြစ်ပြီးဒီတင်ပြချက်တွေထဲမှာတရားခံတွေဘက်ကအပြစ်မရှိကြောင်းတတိပြဖို့အတွက်လိုအပ်တဲ့အချက်လက်တွေမပါခဲ့ဘူးလို့သူတို့ရဲ့ရှေ့နေဖြစ်သူဦးတန်းစောအောင်ကပြောပါတယ်ပြင်းရတဲ့လာရုံကဂျုံတော်မှာတက်တည်ဖြစ်နေတဲ့လက်ခံခဲ့တဲ့အသိခံရတဲ့သူတို့ရဲ့ဖုံးတွေထဲမှာသူတို့အဖမ်းမခံရခင်ကဆက်တွေ့ပြောကြချက်တွေရှိနေတာဖြစ်ပြီးအခုရဲတွေတင်ပြတဲ့အချိန်မှာအမှုအတွက်အဓိကကျတဲ့သူတို့အပေါ်မှာဆွဲချက်မမှန်ကန်ကြောင်းအထောက်အထားဖြစ်နေတဲ့တက်တည်ပြရတဲ့အချက်လက်တွေတော့မပါဝင်ဘူးလို့သူတို့ရဲ့ရှင်းလေးကတရားရုံးအထက်မှာတင်းတောက်တွေကိုပြောပါတယ်သူတို့လိုအပ်တဲ့ဒီအချက်လက်တွေဟာအမှုမှန်ပေါ်ပေါက်ရေးအတွက်အထောက်အကူဖြစ်စေနိုင်တာမို့အသိစိတ်ကိုထုတ်ပြန်ပေးဖို့ရုံးတော်ကိုရှေ့နေဦးတန်းစောအောင်ကပန်ချားခဲ့တယ်နဲ့တရားသူကြီးဦးရဲလွန်ကပယ်ချခဲ့တယ်လို့လည်းပြောပါတယ်။တရင်တော်နှစ်ဦးရဲ့ဖုန်းတွေကို IT နည်းပညာကျွမ်းကျင်သူတွေကစနစ်တကျစစ်ဆေးခဲ့ကြောင်းနဲ့အရင်ငုံချိန်မှာပြတ်တက်ခဲ့ပြီးဖြစ်တဲ့အတွက်အသိစိတ်အချက်လက်တွေနောက်ထပ်ယူစရာမလိုဘူးလို့ပြောပြီးတရားသူကြီးကပယ်ချခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။တနည်းအားဖြင့်ငုံချိန်မှာနေပြီးတော့ရဲမှုကင်းတပ်ဖွဲ့နည်းပညာမှုကင်းဌာနCID ရဲမှုအောင်ကျော်ဆန်းကိုစစ်ဆေးမင်းမြန်းခဲ့တာဖြစ်ပါလေ။ရဲမှုရဲ့ရုံးတော်မှာထွက်ဆိုချက်တွေဟာယူသားမှုမရှိကြောင်းရုံးတော်အပြီးမှာကိုဝါလုံးကအခုလိုပြောပါလေ
။ကျွန်တော်တို့ကိုယ်တိုင်တော့မသိတဲ့စာရေးစာတမ်းတွေဒီနေ့တင်လာတာဆိုတော့အချိန်ကြီးကကျွန်တော်တို့နားမလည်နိုင်ဘူးပေါ့နော်။တကယ်တမ်းကျွန်တော်တို့ပေါ်ထုတ်ခဲ့တယ်သူတို့လည်းပဲဟိုအကြောင်းအရာတချို့ကျွန်တော်တို့ကူညီပေးခဲ့ရတယ်။ဒါကြီးကြတော့မတင်မဲနဲ့အခုဒီစာရေးစာတမ်းတွေဘယ်ဟာမှမသိတာတင်လာတယ်ဆိုတဲ့အခါကျတော့ဒါကျွန်တော်တို့ဒီပုံမှန်နဲ့မညီညီအောင်လုပ်နေတဲ့အနေအထားမျိုးရှိနေသလားလို့ကျွန်တော်သံသယဖြစ်နေပါတယ်
။ Righteous တင်းတောက်တွေဖြစ်တဲ့အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးဦးတို့ဟာမတိမငင်ဖြစ်နေတဲ့ရခိုင်ပြည်နယ်တွင်မွတ်စလင်ဆယ်ဦးအသက်ခံခဲ့ရတဲ့ကိစ္စအတွက်တင်းရဖို့အတွက်စုံစမ်းနေကြတာဖြစ်ပါတယ်။မနေ့ကဒီဇင်ဘာ7ရက်ကရန်ကုန်မြောက်ပိုင်းကစားတောက်ဆိုင်တစ်ခုမှာရဲကသူတို့ကိုပြစ်ဆုံးဖို့အတွက်ချင်းဆိုခဲ့တဲ့အတွက်တွားရောက်ခဲ့ပြီးသူတို့တခါမှမတွေ့ဘူးသေးတဲ့ရဲမြောက်ကသူတို့လက်ထဲဆရဲဆက်တန်းတွေပေးပြီးခြင်းမှာပဲသူတို့အဖမ်းခံခဲ့ရတာဖြစ်ကြောင်းသူတို့ကမိသားစုဝင်တွေကိုပြောပြခဲ့တာဖြစ်ပါလေ။အမှုကိုအမှန်တမ်းဖြစ်စေချင်ပါတယ်လို့လည်းကိုဝါလုံးကပြောပါတယ်
။ကျွန်တော်တို့အနေနဲ့တော့ကျွန်တော်တို့သတင်းသမားအနေနဲ့ကျွန်တော်တို့ပေါ်ထုတ်ခဲ့တာကအမှန်တမ်းဖြစ်စေချင
်ပါတယ်။တင်းရတဲ့ရုံချင်းတွေမှာတော့ရင်းနဲ့သူတို့တွေတွေ့ဆုံကြတာနဲ့ပတ်သက်ပြီးကိုဝါလုံးကိုရင်းကဖုန်းဆက်ပြီးတွေ့ဖို့ချင်းခဲ့တာလားဒါမှမဟုတ်သူကပဲရင်းကိုဖုန်းဆက်တာလားဆိုတာနဲ့ပတ်သက်ပြီးစစ်ဆေးမင်းမြန်းခဲ့တာဖြစ်ပါတယ်။သတင်းတောက်တွေရဲ့ရှေ့နေလေးကတော့ရင်းရရှိတွေတဲကတယောက်ဖြစ်တဲ့ရင်းရရှိနိုင်နေကကိုဝါလုံးတို့ဖမ်းခံရတဲ့နေ့မှာပဲကိုဝါလုံးကိုဖုန်းသုံးခါခေါ်ခဲ့တယ်လို့ထွက်ဆိုခဲ့တာပါဒီဇင်ဘာ7ရက်နေ့သူတို့ဖမ်းခံရတဲ့နေ့မှာကိုဝါလုံးကိုဖုန်းမခေါ်ကြောင်းရင်းရရှိနိုင်နေကတရားရုံးမှာထွက်ဆိုခဲ့တယ်လို့တွေ့ဆုံဖို့အတွက်ကိုဝါလုံးကသာရင်းရရှိနိုင်နေကိုခေါ်ခဲ့တာဖြစ်ကြောင်းအစိုးရရှိနေကျော်မင်းအောင်ကတနင်္လာနေ့တရားရုံးမှာရုံးတော်ကိုတင်ပြခဲ့တာဖြစ်ပါတယ်ဒီကိစ္စအတွက်တက်တည်ပြခြင်းဒါဟာတရားခံဘက်ကတာဝန်သာဖြစ်ကြောင်းလည်းအစိုးရအရှင်ကြီးကကြေညာခဲ့တာပါပြီးခဲ့တဲ့လတုန်းကတော့ဒီမှုနဲ့ပတ်သက်ပြီးဒူရဲမှုမိုးရံနိုင်ငံဆက်ဆုပ်ခဲ့ရမှာတော့ကိုဝါလုံးနဲ့တွေ့ဆုံဖို့အထက်အရာရှိကနေရဲအရာရှိနိုင်ငံကိုအမိန့်ပေးခဲ့တာဖြစ်ပြီးတင်းတောက်တွေကိုထောင်ချဆင်ဖမ်းဖို့အတွက်လှုပ်တာဖြစ်ကြောင်းဆက်ဆုပ်ခဲ့တာပါအဲ့ဒီအချိန်ကလည်းရဲအရာရှိနိုင်ငံကမဟုတ်မှန်ကြောင်းမျက်စုခဲ့ပါတယ်တရားရုံးထက်ဆိုပြီးမှပဲဒူရဲမှုမိုးရံနိုင်ဟာရဲစီကန်းချိုးဖောက်မှုနဲ့ထောင်လန်းတစ်နှစ်အကြခံခဲ့ရတာဖြစ်ပါတယ်။သူတို့နှစ်ဦးရဲ့အမှုအတွက်နောက်ထပ်ရုံးချင်းကတော့ဂျွန်လ9ရက်အင်္ဂါနေ့ဖြစ်ပါတယ်။